to the Voice of America in Burmese.
Mingla minute kimashin, VOA American, Tangani, Natamna say, Jinne, Mala, say, Yeni, Ingani, Menepe, Sizen, Regum, Euro, Washington, D.C., Gani, Taya, Tolan, Penny Babi, Langomida, Thompson, Lizard, Lizard, Shitogani, Pan, you Nasa, Nanjavarishin. Dorashimia, Shinlan, Tami, Javasishin, Tama, Dengi, Taipa.
မင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီတလီမှာတနင်္ဂနွေနေ့ကနေတိုးရိုးကနေအခုညနေ၄ကြာဖို့တူရကီသမ္မတကတောင်းဆိုလိုက်ပါတယ်မြန်မာစစ်တပ်ကရိုက်တာနဲ့ဗူဒီတောင်မြို့နယ်ကအမျိုးသားလွတ်တော်အမတ်တို့ကိုတရားစွဲလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာဖြစ်ပါတယ်ကောင်းပါပြီရှင်သတင်းတွေအ mobilize all available.
Coronavirus ကူးစက်ပြန့်နှံ့မှုတွေကြောင့်အမေရိကန်ပြည်ထောင်စုအတွင်းကပြည်내အတော်များများမှာအရေးပေါ်အခြေအနေတွေကြီးညာထားကြပါတယ်။ Coronavirus ကကွယ်စည်းထွက်လာမယ့်အလားအလားနောက်ထိုင်းမြန်မာနယ်စပ်မှာအလုပ်သမားတွေဘာကြောင့်ဆန္ဒပြကြသလဲ။ဆိုရတဲ့အပြင်ကမ္ဘာသတင်းတွေမှာပြောဆိုနေကြတဲ့မြန်မာဆိုင်ရာအကြောင်းအရာတွေကိုလည်းနှာစင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေအထဲမှာတော့မြန်မာတခွင်စီးပွားရေးတက်တန်ရောက်သတင်းလွှာနဲ့အမေရိကန်သုံး EDN အင်္ဂလိပ်သင်ကန်းစာပို့ချချက်တွေကိုတင်ပြပေးမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းနိုင်နဲ့မိုက်အင်ချင်းနိုင်တို့ကပြောပြပေးကြပါအောင်ရှင
်ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်အဆိုးဝါးဆုံးဖြစ်နေတဲ့အီတလီအစိုးရကဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ခီးသွွာလာခွင့်နဲ့ကန့်သတ်ပေးပြလိုက်ပါတယ်ဒီကမ်ပတ်ချက်ကြောင့်လူပေါင်းတန်း60ခီးသွားလာလို့မရကြတော့ပါဘူး။ဒီသက်ဆိုင်ရခြင်းတနင်္လာနေ့ညကတိုင်းပြည်ကိုပြောကြတဲ့မင်ကုန်းအတွင်းအခုလိုခီးသွားလာခွင့်ကမ်ပတ်ပိတ်ပင်တာနဲ့ပတ်သက်လို့အချင်းချုပ်ပြောရရင်သူ့အနေနဲ့အပြစ်မထွက်ဖက်အိမ်မှာပဲနေမယ်လို့ပြောလို့ရနိုင်ကြောင်းဝန်ကြီးချုပ်ဂျူစက်ပေကွန်တေကပြောပါတယ်။ဒီချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံအများအပြားမှာခြေကုပ်ယူလာနေပြီဖြစ်တာကြောင့်ဒီရောဂါဟာကမ္ဘာအနှံ့ဖြစ်ပေါ်နေတဲ့ကာယရောဂါကြီးဖြစ်လာဖို့နှိစက်လာနေပြီဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲTedros Adhanom Ghebreyesus ကပြောပါတယ
် Now that the virus has a foothold in so many countries the threat of a pandemic
ဒီရောဂါကနိုင်ငံအများအပြားကလူအများအပြားကိုအလင်းအမြန်ထိခိုက်စေခဲ့တာကြောင့်တကယ်ကိုစစ်မကောင်းစေတာဖြစ်ရပါအခုဆိုရင်တိုင်းပြည်အတော်များများမှာဒီ virus ကခြေကုပ်ယူထားနိုင်ပြီဖြစ်တာကြောင့်တကဘာလုံးဆိုင်ရာကာယရောဂါကြီးအဆင့်ကိုရောက်ဖို့ချင်းချောက်လာနေပြီဖြစ်ပါတယ်။ဒါပေမဲ့ဒါဟာတမိုင်းမှာပထမဆုံးထိန်းချုပ်လို့ရနိုင်တဲ့ကာယရောဂါဖြစ်လာပါလိမ့်မယ်။ဆိုလိုချင်တာကတော့ဒီဗိုင်းရပ်စ်ကိုကျွန်တော်တို့အနိုင်ယူမှာပါလို့ WHO အကြီးအကဲကပြောသွားတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအရှိန်ရော့မသွားသေးပါဘူး။ဥရောပတိုက်တွင်းကကူးစက်သေဆုံးသူအများဆုံးနိုင်ငံဖြစ်တဲ့အီတလီမှာသေဆုံးသူနောက်ထပ်69ဦးရှိခဲ့တာကြောင့်အခုချိန်ထိဥရောပတိုက်တွင်သေဆုံးသူအနည်းဆုံး511ဦးရှိသွားပြီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုက်တာနဲ့ဆိုရင်တော့သေဆုံးသူ3500ကျော်သွားပြီဖြစ်ပြီးရောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း36000ကျော်သွားပြီဖြစ်ပါတယ်။ကမ္ဘာခေါင်းဆောင်တွေကပြတ်သားတဲ့ဆုံးဖြတ်ချက်နဲ့အတူလိုအပ်တာတွေကိုအလင်းအမြန်လှုပ်ဆောင်ခြင်းအပြင်ဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုအရှိန်ရော့ကျသွားအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့လည်း WHO အကြီးအကဲကပြောပါတယ်။ရောဂါပိုးကူးစက်နေသူအများစုဟာပြန်နေကောင်းလာကြမှာဖြစ်ကြောင်းဥပမာအနေနဲ့ဒီဗိုင်းရပ်စ်ကိုစတင်တွေ့ရှိတဲ့တရုတ်နိုင်ငံကလူနာ8000ကျော်တဲ့က80ရာခိုင်နှုန်းဟာပြန်ကောင်းလာပြီးဆေးရုံကဆင်းသွားကြပြီလို့လည်း WHO အကြီးအကဲကပြောပါတယ်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတဲ့ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်းဟာ1ရာခိုင်နှုန်းရှိနေသလား 3.4 ရာခိုင်နှုန်းထိရှိနေသလားဘယ်လောက်ထိပြင်းထန်နေတယ်လဲဆိုတဲ့ခန့်မှန်းချက်ပေါ်မှာလူထုကျန်းမာရေးအရာရှိတွေနဲ့ကူးစက်ရောဂါပါရဂူတွေကြားအငင်းပွားစရာဖြစ်နေပါတယ်။ရောဂါပိုးမွှားဗေဒပညာရှင်တွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေကတော့ဗိုင်းရပ်စ်ပိုးအသစ်ဖြစ်တဲ့အတွက်သေဆုံးမှုနှုန်းဘယ်လောက်ပြင်းထန်တယ်လဲဆိုတဲ့ခန့်မှန်းချက်ကွဲလွဲမှုဟာအထူးဆန်းမဟုတ်ဘူးလို့ဆိုပါတယ်။အထူးသဖြင့်လူနာတွေကိုစိတ်ယုံတင်မှုအဆမတန်လိုအပ်လာတဲ့အတွက်ကျန်းမာရေးဆောင်ရှားမှုစနစ်ထိခိုက်စေတဲ့အထိဖြစ်လာမယ်ဆိုရင်ခမန်းချက်ကိန်းကနန်းတွေဟာအတိမ်ဆောင်ရှိနိုင်မယ်ဆိုတာသူတို့ကသတိပေးထားပြီးသားဖြစ်တယ်လို့ဆိုပါရယ်လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီမြောက်ပိုင်းမှာဒီသေဆုံးမှုနှုန်းပြင်းထန်တဲ့အပေါ်မှာတော့ကူးစက်ရောဂါပါရဂူတွေဘက်ကစိုးရိမ်နေကြတာပါတနည်းမနည်းနေ့ကအီတလီနိုင်ငံမှာရောဂါကူးစက်ခံရသူ တည်ဆုံးမှုနှုန်းအချိုးအစားအဖြစ်စိုးရင်ပွဲရ900ခန့်လုံးအထိမြင့်တက်သွားခဲ့ပါတယ်။မြင့်တက်သွားရတဲ့အကြောင်းရင်းကလည်း Civil Protection Agency ရဲ့အစီရင်ခံစာအရကိုရိုနာဗိုင်းရပ်စ်ကြောင့်တည်ဆုံးသူစုစုပေါင်း366ဦး900ခန့်လုံးအဖြစ်51ရာခိုင်နှုန်းအထိခုန်တက်ခဲ့ကြောင်းထုတ်ပြန်ခဲ့တဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်အီတလီနိုင်ငံမှာတည်ဆုံးမှုနှုန်းခုန်တက်ခဲ့တဲ့အခြေအနေဟာအဆိုးဆုံးဖြစ်နိုင်ကြီးခံမှန်းချက်ထက်ပိုပြီးကျော်လွန်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြားကူးစက်ခံရတဲ့နိုင်ငံတွေပေါင်းပြီးတည်ဆုံးမှုနှုန်းနဲ့နှိုင်းယှဉ်ရင်လည်းပိုပြီးလွန်ကဲနေပါတယ်ရှင
်။ကိုရိုနာဗိုင်းရပ်စ်နိုင်ငံပေါင်း100ကျော်ကိုကူးစက်ပြန့်နှံ့လာနေတာအပါအဝင်ကမ္ဘာရေနံဈေးကွက်အပေါ်ဆွေးရည်မှုတွေရှိနေတာကြောင့်တင်းတင်းလာနေကအစုရှယ်အညွန့်ကိန်းတွေတိတိတသာထိုးကျသွားခဲ့ပါတယ်။နယူးယောက်မြို့ကအဓိကအစုရှယ်အညွန့်ကိန်းတွေဟာလည်းတင်းတင်းလာနေဈေးကွက်စပွက်တဲ့အချိန်မှာ900ခန့်လုံးကျော်ကျသွားခဲ့ပြီးတနေ့ကုန်ပြန်တက်လိုက်ပြန်ကျလိုက်ဖြစ်နေခဲ့တာမှာညနေဈေးပိတ်ချိန်မှာ900ခန့်လုံးကျော်သာကျသွားခဲ့ပါတယ်။အခြားတိုက်ကတချို့အစုရှယ်အညွန့်ကိန်းတွေကတော့900ခန့်လုံးကျခဲ့ပြီးဥရောပတိုက်မှာတော့800ခန့်လုံးကျခဲ့ပါတယ်။900ခန့်လုံးနဲ့ပို့ပြီးအညွန့်ကိန်းတွေထပ်ကျသွားမှာဆိုရင်လည်းအတွက်နယူးယောက်မြို့ကအစုရှယ်ဈေးကိုဈေးဖွင့်ပြီးမကြခင်မှာပဲ15မိနစ်ခေတ္တပိတ်ထားခဲ့ရပါတယ်။အဲ့လိုအစုရှယ်ဈေးကိုမိနစ်ပိုင်းယာယီပိတ်ပစ်တာ2008ခုနှစ်အမေရိကန်စီးပွားကြက်ကစိုက်တဲ့အချိန်တုန်းကတကြိမ်သာပြုတ်လုခဲ့ပြီးပါတယ်။နောက်ထပ်ညွှန်းကိန်းတွေ73ရာခိုင်နှုန်းအထိထပ်ကြမယ်ဆိုရင်နောက်ထပ်15မိနစ်ဈေးကိုထပ်ပိတ်မှာဖြစ်ပြီး20ရာခိုင်နှုန်းအထိကျသွားခဲ့မယ်ဆိုရင်တော့တနစ်တာအတွက်အစုရှယ်ဈေးကိုပိတ်ပလိုက်မှာဖြစ်ပါလေ။ပထမပိုင်း15မိနစ်ပိတ်ပြီးလို့ဈေးပြန်ပွင့်တဲ့အချိန်မှာနယူးယောက်ကဒေါင်းဂျွန်းစ်အစုရှယ်ဈေးဟာ6ရာခိုင်နှုန်းနဲ့900ခိုင်နှုန်းကြားမှာပုံမှန်တက်လိုက်ကျလိုက်ဖြစ်နေခဲ့တာပါ။ရှင်နာစင်းတပေပါကို 33.59 ဒေါ်လာအထိ26ရာခိုင်နှုန်းကျသွားခဲ့တာကြောင့်ယင်းနှမြုံနံသူတွေကြားဆွေးရမှုတွေဖြစ်ခဲ့တဲ့အတွက်အခုလိုအစုရှယ်ယာအညွန့်ကိန်းတွေကျသွားခဲ့တာလည်းဖြစ်ပါတယ
်။ Syria ဒုက္ခသည်တွေအတွက်အထောက်ပံ့တွေပို့ပြီးပေးဖို့ဥရောပသမ္မတနဲ့ NATO မဟာမိတ်အဖွဲ့တို့ကတူရကီသမ္မတ Recep Tayyip Erdogan ကတောင်းဆိုလိုက်ပါတယ်။တူရကီဘက်ကဥရောပနဲ့နယ်စပ်ဂိတ်တွေကိုဖွင့်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ဥရောပသမ္မတဘက်ကအမျက်ဒေါသထွက်နေတာပါ။တနင်္လာနေ့ကတူရကီသမ္မတဟာ NATO မဟာမိတ်အဖွဲ့အတွင်းရေးမှူးချုပ် Sean Stoltenberg နဲ့ Brazil မှာတွေ့ဆုံပြီးနောက်သတင်းတောက်တွေကိုပြောကြားရမှာသူတို့တောင်းဆိုတဲ့အတိုင်းဒုက္ခသည်တွေကိုထောက်ပံ့ရေးနောက်မကျဖို့အလွန်အရေးကြီးတယ်လို့သမ္မတ Erdogan ကပြောပါတယ်။တူရကီနိုင်ငံမှာလက်ရှိ Syria ဒုက္ခသည်ပေါင်း3သန်းကျော်ရှိနေတာပါ။သူ့နိုင်ငံထဲရောက်နေတဲ့တန်းနဲ့ချီတဲ့ Syria ဒုက္ခသည်တွေအတွက်အကူအညီတွေပို့ပြီးပေးဖို့သဘောတူညီချက်ကိုသမ္မတ Erdogan ကတောင်းဆိုနေတာဖြစ်ပါတယ်။တကယ်တမ်းမှာတော့တူရကီသမ္မတအနေနဲ့အချိန်ကြာမြင့်စွာချင်းချောက်လာခဲ့တဲ့ပိတ်ထားတဲ့သူ့နိုင်ငံနယ်စပ်ဂိတ်တွေပြန်ဖွင့်မယ်ဆိုတဲ့အချက်ကိုအကောင့်ထဲပေါ်ခဲ့တဲ့အတွက်လည်းဥရောပသမ္မတဘက်ကသူ့အပေါ်အမျက်ဒေါသထွက်နေတာဖြစ်ပါတယ်။2016ခုနှစ်သဘောတူညီချက်အရတူရကီမှာရှိနေတဲ့ရွှေပြောင်းအခြေချသူတွေဥရောပဘက်ကိုဝင်မလာရေးအတွက်နယ်စပ်ဂိတ်တွေကိုပိတ်ထားဖို့ဥရောပသမ္မတနဲ့သဘောတူညီချက်ကိုသမ္မတအာရိုဝန်ကယူခဲ့တာပါအဲ့ဒီအချိန်ကစပြီးပိတ်မိနေတဲ့ရွှေပြောင်းအခြေချသူတွေဟာတူရကီနဲ့ဂရိနိုင်ငံနယ်စပ်တလျှောက်မှာစုပြုံနေပြီးဂရိအာဏာပိုင်တွေဘက်ကမျက်ရည်ယိုပုံးတွေတုံးပြီးလူတွေကိုရပ်တန့်ခဲ့ရတဲ့အခြေအနေထိရောက်ခဲ့ပါတယ်ရှင
်ဗီအိုအေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းလိုမီတာ32 kHz 933ไฮโดรมีเตอร์40 kHz 983ญาไฮโดรมีเตอร์48 kHz 6153ญาเนี่ยดุติยานายเวมาไลน์ลัมมิเตอร์190 kHz 1509โรก็นี่ทดสอบไปนี่บาร์เลยค่ะ
ဒီအမေရိကန်တံခါးသတင်းတွေကိုဆက်လက်ကြညာပေးနေပါခင်မြန်မာစစ်တပ်ကရိုက်တာသတင်းဌာနနဲ့လွတ်တော်အမတ်တူတို့ကိုရာဇဝမှုမြောက်စေတဲ့အသေးဖြစ်မှုနဲ့တရားဆွဲလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်စစ်တပ်ကပ်ပစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးတိတော်မြို့နယ်ကရဝင်းကြမြို့သမီးနှစ်ဦးတည်ဆုံးခဲ့တယ်လို့ဘူးတိတော်မြို့နယ်ကလွတ်တော်အမှတ်ပြောတာကိုကိုကာဘီရိုက်တာသတင်းမှာဇန်နဝါရီလ25ရက်နေ့ကဖော်ပြခဲ့ပြီးသတင်းပတ်အနေငယ်ကြမှာစစ်တပ်ကတရားဆွဲလိုက်တယ်လို့ဆိုပါတယ်စစ်တပ်ကပစ်လိုက်တဲ့အမြောက်ကြီးစံထိမှန်ပြီးအဲ့ဒီအမျိုးသမီးတည်ဆုံးခဲ့တာနဲ့တခြားအရသားတွေထိခိုက်ဒဏ်ရာရခဲ့တယ်ဆိုတာမဟုတ်မှန်ကြောင်းအဲ့ဒီဖြစ်စဉ်ဟာရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်ဖြစ်ကြောင်းရိုက်တာရဲ့သတင်းထွက်လာပြီးမှစစ်တပ်ကပြန်လည်ခြေပတ်ခဲ့ပါတယ် AA ကတော့သူတို့လက်ချက်မဟုတ်ကြောင်းနဲ့ရင်းဆိုပြီးစစ်တပ်ကြောင့်အဲ့ဒီလိုတည်ဆုံထိခိုက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။ရိုက်တာသတင်းဌာနနဲ့ဒေသခံလွတ်တော်အမတ်တို့ကိုအဝေးဆက်သွယ်ရေးပုံဥပဒေပုံမှန်66ခါကြီးနဲ့တပ်မတော်ကဆွဲချက်တင်ထားကြောင်းဘူးတိတော်မြို့နယ်ယာယီရဲစခန်းမှူးကျော်သူကပြောပါတယ်။အစိုးရကိုဝေဖန်သူတွေအွန်လိုင်းပေါ်မှာအသေးဖြတ်သူတွေကိုဒီပုံမှန်နဲ့ဆွဲဆိုထောင်ချလိုက်ရှိပြီးအများဆုံးထောင်ဒဏ်3နှစ်အထိကြာခံရနိုင်တယ်လို့ရိုက်တာသတင်းမှာဖော်ပြပါတယ်။ အဲ့ဒီဆွဲချက်နဲ့ပတ်သက်လို့အခုချိန်ထိရိုက်တာသတင်းဌာနကိုအသိပေးရခြင်းမရှိသေးကြောင်းမကြခင်မှာအကြောင်းကြားသွားမှာဖြစ်ကြောင်းယာယီစခန်းမှုကပြောပါတယ်ဘူတိတော်မျိုးနယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဥမ္မောင်ကျော်စံကိုတရားစွဲနိုင်ရေးအတွက်အမျိုးသားလွတ်တော်ဥက္ကဋ္ဌထံအကြောင်းကြားထားတယ်လို့လည်းသူကပြောပါတယ်
ကီယင်ပြည်နယ်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတဦးကိုရဲအာဏာပိုင်တွေကမတ်လ6ရက်နေ့ကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရသူဟာစောတာဘိုးဖြစ်ပြီးသူ့ကိုဖမ်းဆီးခဲ့တဲ့အကြောင်းရင်းကိုအတိအကျမသိရသေးပါဘူး။တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက်နဲ့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့တို့ကမတ်လ9ရက်နေ့ကထုတ်ပြန်ချက်အရဆိုရင်စောတာဘိုးကိုဖမ်းဆီးခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေနဲ့မညီဘူးလို့ဆိုပါတယ်။ကီယင်ပြည်နယ်ကကြောင်မီသွေးလောင်စာ3ဘီလက်မြေစက်ရုံအနီးတစ်ဝိုက်ကျေးရွာ30ဝင်းကျင်မှာရေတွေအရေအသွေးပြောင်းလဲမှုနဲ့ပတ်သက်လို့ဒေသခံတွေစိုးရိမ်မကင်းဖြစ်နေကြတာပါဒီအတွက်ဇန်နဝါရီလ18ရက်နေ့ကဘားကက်ရွာမှာပြုလုပ်ခဲ့တဲ့တဘာဝပတ်ဝန်းကျင်ဘေးအန္တရာယ်ကင်းရှင်းရေးဆူတောင်းပွဲကိုစောတာဘူအပါဝင်တဘာဝပတ်ဝန်းကျင်ထိမ့်သိမ့်လှုပ်ရှားသူတွေကဥဆောင်ပြုလုပ်ခဲ့တာဖြစ်ပါတယ်အခုလိုမျိုးဆူတောင်းပွဲကိုဥဆောင်မှုကြောင့်စောတာဘူကိုဖမ်းဆီးခဲ့တဲ့အာဏာပိုင်တွေရဲ့လုပ်ရက်ဟာလူ့အခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်ရာရောက်ကြောင်းနဲ့အ мян ဆုံးပြန်လှုပ်ပေးဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကတောင်းဆိုထားပါတယ်ရှင
်။ကုန်သွယ်ရေးနဲ့လူငယ်ရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်မယ်ဆိုတဲ့ရည်မှန်းချက်နဲ့ဗီယက်နမ်နိုင်ငံကအခုနှစ်အတွက်အာဆီယံအဖွဲ့ကြီးရဲ့အလဲကျဥက္ကဋ္ဌတောင်းယူခဲ့ပါတယ်။ဗီယက်နမ်နိုင်ငံဟာနိုင်ငံတကာညီလာခံတွေကိုလက်ခံကျင်းပတဲ့အောင်မြင်မှုအချိန်ရလာတာမှာအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကို2019ခုနှစ်မှာလက်ခံကျင်းပပေးနိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအောင်မြင်မှုတွေဟာအခုကိုရိုနာဗိုင်းရပ်စ်ဖြစ်နေတာကြောင့်ဆင့်ခုံမှုတွေရှိလာနိုင်ကြောင်းသုတေသီတွေကသုံးသပ်ပြောဆိုကြပါတယ်။ဗီယက်နမ်ကဥစားပေးအစီအစဉ်တွေအဖြစ်လှုပ်ဆောင်လို့ကြောင့်ကြေညာထားတဲ့အထက်ကစီးပွားရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဟာအလားအလာကောင်းတဲ့ကိစ္စရပ်တွေအဖြစ်သူတို့ကပြောဆိုကြပါတယ်။အစဉ်လာအဖြစ်အာဆီယံနဲ့တူညီတဲ့ဘုံဆုံးဖြတ်ချက်ကိုမချမှတ်နိုင်တာဟာအဖွဲ့ဝင်နိုင်ငံတနင်္ဂနွေညစီကဗီတိုအာနာရထားသလိုဆုံးဖြတ်ချက်တန်းကိုကောင်းကောက်ခွင့်ရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေအရေးမြန်မာနိုင်ငံကရိုဟင်ဂျာပြည်ထနာစတဲ့ကိစ္စတွေမှာအာဆီယံရဲ့ policy ဟာပိုပြီးသိတာထင်ရှားစေတယ်လို့ဆိုပါတယ်
ထိုင်ဝမ်ရဲ့အတိတ်ကအတိုက်ခံပါတီကနေပြုပြင်ပြောင်းလဲရေးသမားတဦးဖြစ်သူကိုသူ့တို့ပါတီရဲ့ဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့ပါတယ်။အတိတ်ပဲကတော့တရုတ်နဲ့ညီကပ်တဲ့ဆက်ဆံရေးကိုအချိန်ကြာမြင့်စွာထောက်ခံလာတဲ့ပါတီရဲ့မူကိုပြန်ပြီးစဉ်းစားမယ့်သဘောဖြစ်ပါတယ်။ KMD အမျိုးသားရေးပါတီရဲ့ဥက္ကဋ္ဌအသစ်ဖြစ်လာသူကအသက်48နှစ်အရွယ်ချန်ဂျီချင်းဖြစ်ပြီးသူဟာလွတ်တော်အမတ်ဟောင်းတဦးလည်းဖြစ်ပါတယ်။သူ့ရဲ့အရင်ရွေးကောက်ပွဲမွေးဆယ်စည်းရုံးရေးကာလတုန်းကတရုတ်အစိုးရရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့သဘောထားတင်မာသူဖြစ်ပြသခဲ့သူလည်းဖြစ်ပါတယ်။ဇန်နဝါရီလကကျင်းပခဲ့တဲ့တမရနဲ့လွတ်တော်ရွေးကောက်ပွဲတွေမှာ KMT ပါတီဟာသူ့ရဲ့တရုတ်ကိုလိုလားတဲ့ရည်တည်ချက်ကြောင့်လက်ရှိအာဏာရ DPP Democratic တိုးတက်ရေးပါတီကိုအပြတ်အသတ်ရှုံ့နှင်းခဲ့တာဖြစ်ပါတယ်ရှင်။ထိတ်တရသတင်းတွေကိုကိုစောဝင်းလိုင်းနဲ့မှတ်ရင်ချင်းနိုင်လို့ပြောပြခဲ့တာပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုနားဆင်နိုင်တယ်လို့ပဲ VOA Burmese Facebook စာမျက်နှာ burmese.voanews.com website တို့မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်အခုသတင်းဆောင်ပါတွေကိုတင်ပြပါမယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသစ်စံတန်နေတဲ့အခြေအနေပဲထိခီးရောက်တလဲဆိုတာကိုမကြခင်မှာကြားကြရဖို့ရှိပြီးခုရေဆုံးတော့အမေရိကန်ပြည်တော်စုအတွင်းမှာဗိုင်းရပ်စ်ပြန့်နှံ့မှုကိုဘလို့တုံ့ပြန်ကင်တွယ်နေလဲဆိုတာကိုတင်ပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်တော်စုပြည်내အတော်များများမှာအရေးပေါ်အခြေအနေကြီးညာထားပါတယ်။ဒီကာလအတွင်းအများပြည်သူကျန်းမာရေးအတွက်အရေးကြီးတဲ့လုပ်ငန်းတွေဆောင်ရွက်မယ်လို့ဗဟိုအစိုးရနဲ့ပြည်내အုပ်ချုပ်ရေးမှူးတွေကပြောဆိုထားပါတယ်။ကိုစောဝင်းလှိုင်ကပြောပြပေးမှာပါ။
အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုအရေးအတွက်တိုးမြလာတာနဲ့အတူရောဂါပိုးပြန့်နှံ့မှုဟာလည်းပုံမှုကျပြန့်လာပြီးဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဟန်တားရေးနဲ့အများပြည်သူအကြာထိတ်လန့်ကြောက်ရွံ့မှုတွေမဖြစ်စေရေးဗဟိုနဲ့ပြည်내အစိုးရတွေကလိုအပ်တာတွေကိုလှုံ့ဆော်နေပါတယ်တိုးနေကမှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ဟာတခြားနိုင်ငံတွေကိုပါကူးစက်ပြန့်နှံ့လာနေတာကြောင့်ဒီကိစ္စကိုအများပြည်သူကြားမာရေးအရေးပေါ်အခြေအနေအဖြစ်အမေရိကန်ကြားမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar ကဇန်နဝါရီလ31ရက်နေ့မှာကြေညာခဲ့ပါတယ်ရေပေါ်အခြေအနေတင်ညာခြင်းအပြင်ဗဟုအစိုးရအနေနဲ့ပြည်နယ်ရဲ့တောင်းဆိုချက်တွေအပေါ်မူတည်ပြီးလိုအပ်တဲ့နေရာတွေကိုကျန်းမာရေးဝန်ထမ်းတွေဆက်လွတ်တာအပြင်တခြားကူညီလို့ရတာတွေကိုအလင်းအမြန်ကူညီဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်။ရေပေါ်အခြေအနေကြုံတွေ့လာရတဲ့အခါဗဟုပြည်နယ်မြို့နယ်လူမျိုးစုဒေသတို့အပြင်ပြည်ထောင်စုအစိုးရအုပ်ချုပ်မှုအောက်မှာရှိနေတဲ့နေရာဒေသတွေကိုဗဟုအစိုးရရဲ့ရန်ပုံငွေတွေတောင်းခံအသုံးပြုနိုင်မှာဖြစ်တယ်လို့အဲ့ဒီဒေသတွေနဲ့ပူးပေါင်းလှုပ်ဆောင်မှုတွေလည်းရှိလာမှာဖြစ်ပါတယ်။ရေပေါ်အခြေအနေကြီးညာထားပြီးဖြစ်တဲ့အတွက်ဗဟုအစိုးရအနေနဲ့ယောဂပိုးရှိမရှိစမ်းသပ်တာဒီဗိုင်းရပ်စ်ပိုးတိုက်ဖျက်ရေးအတွက်ဆေးဝါးစမ်းသပ်ဖော်ထုတ်တာနဲ့ကုသတာတွေအပြင် ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးစမ်းသပ်ဖော်ထုတ်တဲ့နေရာမှာလည်းအရေးပေါ်ရမုံငွေကို30ဝန်းရှိလာမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးမှာသုံးဆွဲဖို့အမေရိကန်လွှတ်တော်ကအတည်ပြုပေးလိုက်တဲ့ရမုံငွေဒေါ်လာ 8.3 ဘီလီယံကိုသမ္မတဒေါ်နယ်ထရမ့်ကမတ်လ6ရက်နေ့မှာလက်မှတ်ထိုးအတည်ပြုပေးလိုက်ပါတယ်။ဒီရမုံငွေကိုတော့ပါတီကြီးနှစ်ရစလုံးကသဘောတူထောက်ခံပေးခဲ့ကြတာပါ။အရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ပြည်ထောင်စုအစိုးရအဆောက်အုံအထူးသဖြင့်စစ်တပ်အရေးပေါ်ကုသရေးဌာနတွေနဲ့အဲဒီကဝန်ထမ်းတွေဒီကိစ္စမှာပါဝင်ကူညီလှုပ်ဆောင်ပေးနိုင်မှာဖြစ်ပါတယ်။အများပြည်သူကြမှာရေးအရေးပေါ်အခြေအနေကြီးညာပြီးပြီးချင်းမှာပဲတရုတ်နဲ့တခြားယောဂပိုးကူးစက်နေတဲ့နိုင်ငံတွေကပြန်ရောက်လာကြတဲ့ဗိုင်းရပ်စ်ဖိုးကူးစက်နေသူတွေကိုလက်ခံပြီးတီးခြားခွဲထုတ်ထားပေးနိုင်မဲ့အမေရိကန်နိုင်ငံတစ်ပွားကစစ်အခြေစိုက်စခန်းတွေကိုကြမှာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနနဲ့ CDC ကူးစက်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနတို့ကစီရင်ပြုစုထားပြီးဖြစ်ပါတယ်။မေရီလန်းပြည်နယ်အတွင်းမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ3ဦးတွေ့ရှိကြောင်းကျညာပြီးနောက်တည့်ရဖေဖော်ဝါရီလ5ရက်နေ့မှာတော့အများပြည်သူကြားမှာရေးအရေးပေါ်အခြေအနေဖြစ်ပြည်နယ်အုပ်ချုပ်ရေးမှူးလယ်ရီဟိုဂန်ကကြေညာခဲ့ပါတယ
်
ပြည်နယ်အတွင်းမှာအဆုံးပြုလို့ရနိုင်တဲ့အရေးအမြစ်တွေအားလုံးကိုအဆုံးပြုလို့ရအောင်မေရီလန်းပြည်နယ်မှာအများပြည်သူကြားမှာရေးအရေးပေါ်အခြေအနေဖြစ်တင်တော်ကြေညာပါတယ်ဒီလိုကြေညာရတာကတော့အခုဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့အတည်ပြုပြီးထားသူတွေနဲ့ထိတွေ့ဆက်ဆံခဲ့သူတွေဟာဘသူတွေဖြစ်တယ်လဲဆိုတာကိုစုံစမ်းဖော်ထုတ်ဖို့အတွက်လည်းဖြစ်ပါတယ
်။ COVID-19 လို့တရားဝင်အမည်ပေးထားတဲ့ယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ကိုအရေးပေါ်အခြေအနေအဖြစ်ကြီးညာလိုက်တာကြောင့်ပြည်နယ်အတွင်းကသက်ဆိုင်ရာဌာနတွေနဲ့ဒီကိစ္စကိုကြီးကြပ်ဆောင်ရွက်သူတွေအကြားလျင်မြန်စွာပူးပေါင်းဆောင်ရွက်နိုင်ကြမှာဖြစ်တယ်လို့ဆိုပါတယ်။မေရီလန်းပြည်နယ်အပြင်တခြားကယ်လီဖိုးနီးယား၊နယူးယောက်၊ဖလော်ရီဒါနဲ့ဝါရှင်တန်ပြည်နယ်တို့ကလည်းအရေးပေါ်အခြေအနေကြီးညာထားကြပြီးကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးတပြည်နယ်လုံးအတိုင်းအတာနဲ့ဆောင်ရွက်မှုတွေကိုကြီးကြပ်လှုပ်ဆောင်မဲ့ဌာနတွေလုံခြုံအဖွဲ့တွေကိုဖွဲ့စည်းထားကြပြီလည်းဖြစ်ပါတယ်။ပြည်နယ်အဆင့်လှုပ်ဆောင်မှုတွေမှာတော့ဒီဗိုင်းရပ်စ်ပိုးကြောင့်အသေးအပြောက်များတဲ့အပြင်ရောဂါပိုးကူးစက်မှုဖြစ်ပေါ်နေတဲ့အသက်ကြီးရွယ်အိုတွေနဲ့သူတို့နေတဲ့နေရာတွေကိုစောင့်ကြည့်ပြီးပြင်ပကိုကူးစက်ပြန့်နှံ့မှုမရှိအောင်လှုပ်ဆောင်တာရောဂါရှိမရှိအထူးစမ်းသပ်ဌာနကွဲတွေဖွင့်လှစ်တာတွေလှုပ်ဆောင်ကြပါတယ်။ဒါ့အပြင်ဗိုင်းရပ်စ်ပိုးဟာတရေပြောင်းခြင်းရှိမရှိဆိုတာနဲ့ဘယ်နေရာမှာစတင်ကူးစက်ခဲ့တယ်ဆိုတဲ့လမ်းကြောင်းတွေကိုသူ့အသေးအနာပြုလုပ်ပြီးရရှိလာတဲ့အချက်အလက်တွေကို CDC ထံပေးပို့တယ်လို့ဆိုပါတယ်။အများပြည်သူကြားမှာရေးအရေးပေါ်အခြေအနေကြီးညာလိုက်တာကြောင့်ပြည်ထောင်စုအစိုးရအာဏာပိုင်တွေအနေနဲ့ယောဂပိုးကူးစက်နေသူဒါမှမဟုတ်ကူးစက်နေသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုတိကျခွဲထုတ်ထားတာမျိုးလုပ်ပိုင်ခွင့်ရှိစေပါတယ်။အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့အထိကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအနည်းဆုံး24ဦးရှိနေပြီးဗိုင်းရပ်စ်ကူးစက်သူအရေးအတွက်ကတော့900ကျော်သွားပြီလို့ဆိုပါရခင်ဗျာ
ကိုစော်ဝင်လိုက်ပါရှင်အခုတော့ VOA သတင်းတောက်စတိဘာရဂိုနာရဲ့ဗိုင်းရပ်စ်ကာကွယ်ဆေးအလားအလာဆိုင်ရာသတင်းဆောင်ပါကိုတင်ပြပေးချင်ပါတယ်ကမ္ဘာတစ်လောပြန့်နှံ့ဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ်အတွက်ကာကွယ်ဆေးထုတ်နိုင်ဖို့ကြိုးစားနေပြီးလက်ရှိအချိန်ထိစမ်းသပ်နေတဲ့ကာကွယ်ဆေးအမျိုး20လောက်ရှိတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်အမေရိကန်စီးပွားနည်းပညာကုမ္ပဏီမိုရာနာကတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလူသားတွေနဲ့စမ်းသပ်ဖို့ပြင်ဆင်နေပါပြီ။ကိုရိုနာဗိုင်းရပ်စ်အတွက်ပထမဆုံးကာကွယ်ဆေးသစ်ဖြစ်လာနိုင်ခြေရှိတဲ့ဆေးကိုလူသားတွေနဲ့စမ်းသပ်ဖို့ဖြစ်ပါတယ်။ဗိုင်းရပ်စ်အဆက်အဆက်တွေကိုတရုတ်သိပ္ပံပညာရှင်တွေထုတ်ပြန်လိုက်ပြီးသတင်းပတ်6ပတ်ကာလအတွင်းမှာပဲအမေရိကန်စီးပွားနည်းပညာကုမ္ပဏီမိုရာနာကသူ့ရဲ့ကာကွယ်ဆေးသစ်ကိုစမ်းသပ်ဖို့အတွက်ဓာတ်မတည့်မှုနဲ့ကူးစက်ဉာဏ်ရောဂါများဆိုင်ရာအမေရိကန်အမျိုးသားကျန်းမာရေးအင်စတီကျူကိုပို့ဆောင်လိုက်တာပါ။ဒါဟာဆိုရင်ကာကွယ်ဆေးစမ်းသပ်ထုတ်လုပ်မှုမှာစံချိန်ချိုးတဲ့အမြန်နှုန်းလေးဖြစ်ပါတယ်။တခြားကုမ္ပဏီတွေကလည်းကာကွယ်ဆေးကိုစမ်းသပ်နိုင်တဲ့အဆင့်ရောက်ဖို့ကြိုးစားနေကြပါတယ်။ဒါပေမဲ့ဘေးကင်းပြီးထိရောက်မှုရှိတဲ့ကာကွယ်ဆေးဖြစ်ဖို့စမ်းသပ်ရတဲ့အချိန်ကာလက12လကနေ18လအထိဒါမှမဟုတ်လေဒီထက်ပိုကြာမြင့်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲတက်ထရိုအထာနွန်ဂေဘရီယက်ဆက်ကတော့အခုလိုပြောပါတယ်
။ So far WHO has received applications for review and
အခုအချိန်ကြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးအနေနဲ့သုံးသပ်အတည်ပြုပေးဖို့လျှောက်ထားတဲ့ရောဂါဖော်ထုတ်စမ်းသပ်မှု40ရှိပြီးကာကွယ်ဆေးအမျိုးအစား20ကိုလည်းစမ်းသပ်နေပါတယ်။နောက်ကုသရေးပိုင်းမှာလည်းစံတနေရာတွေအများပြားရှိပါတယ
်။ကုမ္ပဏီသက်တမ်း10နှစ်ရှိပြီဖြစ်တဲ့အမေရိကန်ပြည်သူမက်ဆာချူးဆက်အခြေစိုက်ဇီဝနည်းပညာကုမ္ပဏီမိုရာနာအနေနဲ့ကာကွယ်ဆေးထုတ်ခဲ့ဘူးတာတော့မရှိပါဘူး။ဒါပေမဲ့အခုစံတနေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကအောင်မြင်ခဲ့မယ်ဆိုရင်တော့ကမ္ဘာတစ်လောကဝယ်လိုအားတန်ပေါင်းရာနဲ့ချီဓမ္မဖို့လဲတန်ပေါင်းထောင်နဲ့ချီထုတ်လို့ရမှာဖြစ်ပါတယ်။ Morana Nine, Tolo Nizone, Patelu, Minian Chekuro, Dumpian, Pija Jim Shibao, Morana Gomine, La Tube, Corona Paras Kakwezi, Tonaipu, Jusa, Nijare, the Cha Gomini Dule Shibare, American Chesai, Inubione, Germany Chesai, Garpek Dup Shibare. Coronavirus Kakwezi Topola Yen, Zita Tapi, Zinongu Tinchok Tanaim Lasura Gale, American Ludo Dwin Swinu Nichade, Kesadia Pipari, American Jamma Yen Lumu Pulo Yisaya Winji, Alex Isagaro, Segu Zita Ta on Lulu Bime, Bokilika by Zinin Yuna Moody Luanira Jow, Zinonguro, Matin Tanaim Bulu, Ludogu, Yosu Kibari, Take down Uzabe Kesaga. Kakwezine Kurumi Polabu Pite Lule Winji Izaga Biobade. American Kusa Yoga Kakwe Tincho Yi Tana CDC Nyojai Muhao Doctor Don Fredin Garo Kutong Tia Pola Yiku Bubiro Miolini Jang Bio Subareshi.
I have a lot more optimism that there might be a treatment in a few months.
Lame tene tene kwetwe ma tiao de kagwe zi de. Lame la bai ni itwe ma kutung tuku pola nai ne lu chano po bi mnyo le mare. Kuta muha so yin ate songsho mugu shua cha nai ma pita jang abyaung le tuku pila nai mare. Ta abyen, atu jama kuta yi tana ri ye wundo wumbo le yo dwa zi ma pita lo be yoga shitu ne titwe budu le go jo ten kuta pene na mnyo le shila nai mare.
ဒါကြောင့်တိောက်မဲ့ကုသမှုရှိနိုင်မလားဆိုတာကိုလေ့လာဖော်ထုတ်ဖို့ကတိတ်ကိုအရေးကြီးပါတယ်။ကာကွယ်ဆေးကတော့အမြန်ဆုံးတစ်နှစ်တစ်နှစ်ခွဲလောက်အချိန်ယူရမှာဖြစ်ပြီးအောင်မြင်မှုကလည်းမသေးကြပါဘူး။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနဲ့ကုထုံးနေပေါ်လာဖို့ကြိုးပမ်းနေကြတဲ့အကြောင်းကြားခဲ့ရတာပါ။အခုတော့ထိုင်းမြန်မာနေဆက်ကတနင်္သာရီတပုတ်ပြပြချင်ပါတယ်။
အလုံးသမားငါးသိန်းနဲ့မနဲ့အလုံးလောက်ကင်နေကြတာဖြစ်ပြီးတရားဝင်အထောက်အထားရှိသူတွေကနေသွားညပြန်နေဆက်ချက်ကြောင့်လက်မှတ်တွေနဲ့အလုံးလောက်ကင်နေကြသူတွေနဲ့အများအပြားရှိနေကြပါတယ်ရှင်။
ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာပါရှင်အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာမြန်မာအကြောင်းဘာတွေဖော်ပြနေကြပါသလဲမူရင်းအဘော်မပြက်ကောက်လုတ်တင်ပြပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာအကြောင်းကောက်လုတ်ချက်တွေကိုတော့ဥကျော်စံသားနဲ့မိုက်အင်ချင်းနိုင်တို့ပြောပြမှာပါ
NLD ပါတီရွေးကောက်ပွဲအကြုံမှာစစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်တူမဲ့လမ်းကိုရွေးချယ်ဆိုတဲ့ခေါင်းစဉ်နဲ့ယူချီနီတာရဲ့ဆောင်မကို Nikki Asian Review မှာဖတ်ရပါတယ်။လွှတ်တော်ကူဆယ်ရီအင်္ဂါနေ့ကမဲပေးလိုက်တဲ့အဆိုပြချက်တွေဟာစစ်တပ်ရဲ့အခန့်ကဏ္ဍဆက်လက်ရှိနေအောင်တမင်ရေးဆွဲထားတဲ့ဖွဲ့စည်းပုံရဲ့အဓိကအချက်ကိုထုနှက်လိုက်ခြင်းဖြစ်တယ်လို့စာရေးပါတယ်။အဆိုပြချက်မအောင်မမြင်ဖြစ်မှာကို NLD ကရင်ဆိုင်ဖို့အသင့်ပြင်ဆင်ထားပြီးဖြစ်ပေမဲ့ရွေးကောက်ပွဲကနိုဝင်ဘာမှလာတော့မှဖြစ်တဲ့အတွက်2015ရွေးကောက်ပွဲကဂတိကိုအကောင့်ထဲဖော်ဖို့အားထုတ်ကြတာပဲလို့ဆိုရတယ်။ဇန်နဝါရီလကတင်သွင်းခဲ့တဲ့ပြောင်းလဲရေးအစုပြုချက်တွေထဲမှာလွှတ်တော်ထက်ကစစ်တပ်ရဲ့အမှတ်ကိုယ်စားလှယ်ဆော့ချရေးဖွဲ့စည်းပုံပြင်ဆင်ရေးအတွက်လိုအပ်တဲ့မဲအရေးအတွက်ကို၄ပုံ၃ပုံအစား၃ပုံ၂ပုံသတ်မှတ်ရေးနဲ့ကာကွယ်ရေးဦးစီးချုပ်ရွေးချယ်ခန့်အပ်မဲ့ကောင်စီထဲမှာအရသာအများစုပါဝင်ရေးလို့ဖြစ်တယ်လို့ဆိုထားပါတယ်။စစ်တပ်အမတ်တွေနဲ့ကြက်ခိုင်ဖုန်ချိုးရေးပါတီတို့လည်းစင်ကြိုင်အစုပြုချက်ကိုတင်သွင်းလာတဲ့အတွက်အခြေတင်ဆွေးနွေးမှုကတော့တင်းတင်းမာမာဖြစ်ခဲ့တယ်လို့လည်းရေးထားပါတယ်။ NLD အပေါ်လူထုရဲ့အကြီးအမားဆုံးစိတ်ပြတ်မှုကတော့တိုင်းရင်းသားပြဿနာပြည်လဲရေးစင်တိုးနိုင်တာဖြစ်ပြီး NLD ဟာတိုင်းရင်းသားဖိနှိပ်ရေးကိစ္စတွေမှာစစ်တပ်နဲ့ပူးပေါင်းပါဝင်နေတယ်လို့အမြင်ခံရခြင်းပဲဖြစ်ပါတယ်။တိုင်းရင်းသားပါတီငယ်တွေဟာသူတို့ဒေသတွင်ထောက်ခံမဲ့ကွယ်သွားမှာဆိုတဲ့အတွက်ပေါင်းစည်းနေကြပါတယ်တဲ့ဒီကိစ္စဟာလွတ်တော်မှာသူတို့အမှတ်သုံးပုံနှစ်ပုံရဖို့လိုအပ်နေတဲ့ NLD အတွက်အဓိကပြဿနာဖြစ်လာနိုင်တယ်လို့လည်းကြိုခံမှန်းထားပါတယ်ဖွဲ့စည်းပုံပြင်ဆင်ကိစ္စကိုစစ်တမ်းတင်လာတာကတော့သူတို့ပါတီဟာစစ်တပ်ကိုထိတိယရောက်ရင်ဆိုင်နေတယ်ဆိုတာပြသဖို့အခွင့်အလမ်းဖြစ်နေပြီးစစ်တပ်နဲ့ကြံ့ခိုင်ရေးဘက်ကသဘောထားတင်းတင်းမာမာလမ်းညွှန်ကိုရွေးလာတဲ့အတွက် NLD ရဲ့လမ်းခီကတော့လွယ်ကူချောမွေ့နိုင်စရာရှိတယ်ဆိုတဲ့အကြောင်းသုံးသပ်တင်ပြထားဖြစ်ပါခင်ဗျာ
တရုတ်ရဲ့တောင်းခံချက်ကြောင့်တရုတ်မြန်မာတန်ငွေပိုက်လိုင်းဖောက်လုပ်မှုကြီးထွားလာနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ gaswall.com online မှာ Jaya Prakash ရေးသားထားတဲ့ဆောင်းပါးကိုဆက်လက်ပြီးကောက်နှုတ်တင်ပြခြင်းပါတယ်တရုတ်သမ္မတရှီချင်းဖင်ကဒီနှစ်အစောပိုင်းသူ့ရဲ့နိုင်ငံခြားခီးစဉ်အစမှာမြန်မာနိုင်ငံကိုဦးစားပေးလာခဲ့တာကိုကြည့်မယ်ဆိုရင်မြန်မာကနေဖောက်လုပ်မဲ့ဓာတ်ငွေပိုက်လိုင်းဟာတရုတ်အတွက်ဘလောက်ထိအရေးကြီးနေတယ်လဲဆိုတာနှစ်ခါပြန်စဉ်းစားဖို့တော့မလိုဘူးလို့ဆောင်းမရှင်ကဆိုပါတယ်တရုတ်ကအမြဲတမ်းလိုအပ်နေတဲ့တဘာဝဓာတ်ငွေစွမ်းအင်အတွက်ယုံကြည်စိတ်ချရတဲ့အထောက်ပံ့ရှိနေဖို့မြန်မာနဲ့ပိုက်လိုင်းဖောက်လုပ်မှုကသူတို့အတွက်စွဲဆောင်မှုရှိနေတာပါBloomberg Intelligence ကကောက်ယူတဲ့စစ်တမ်းတွေအရတရုတ်နိုင်ငံတွင်းမှာတဘာဝဓာတ်ငွေစွမ်းအင်လိုအပ်ချက်ဟာ2019က59ရာခိုင်နှုန်းကနေ2020ပြည့်နှစ်မှာ85ရာခိုင်နှုန်းထိမြင့်တက်ခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့အကြီးဆုံးရေနံနဲ့တဘာဝဓာတ်ငွေကုမ္ပဏီကြီးဖြစ်တဲ့ CNPC ကနေသူ့နိုင်ငံရဲ့လိုအပ်နေတဲ့စွမ်းအင်အတွက်ရှာဖွေစုဆောင်းဖို့အချိန်တိုးမြှင့်ဆောင်ရွက်မယ်ဆိုတာကတော့မေးစရာတော့မလိုပါဘူး။ဒါကြောင့် LNG တဘာဝဓာတ်ငွေကြီးတင်သွင်းရေးဆိုင်ရာစီမံကိန်းအကောင့်ထည့်ဖို့တရုတ်ဘက်ကအရေးတကြီးလိုအပ်နေတယ်လို့ဆိုပါတယ်။လက်ရှိမြန်မာနိုင်ငံနဲ့ဖောက်လုပ်ထားတဲ့သဘာဝဓာတ်ငွေပိုင်လိုင်းကနေတရုတ်ကိုတင်ပို့နေတဲ့ပမာဏဟာသဘာဝဓာတ်ငွေကုဗမီတာ240ဘီလီယံအတွက်ဖြစ်ပြီး2020အတွက်လိုအပ်နေတဲ့အထက်က52ရာခိုင်နှုန်းလောက်နဲ့2030ပြည့်နှစ်အတွက်35ရာခိုင်နှုန်းလောက်ပဲဖြည့်ဆည်းပေးမှာဖြစ်ပါတယ်။အေယာဝတီတိုင်းဒေတာကြီးမီးလောင်ကြိုက်ဒေတာမှာအမေရိကန်ဒေါ်လာ2ဘီလီယံတန်ဖိုးရှိမဲ့ LNG သဘာဝဓာတ်ငွေကြီးတင်သွင်းရေးဆိုင်ရာစီမံကိန်းကိုတရုတ်နိုင်ငံက Zifu Holding Group နဲ့မြန်မာပြည်တွင်းက Supreme Company အုပ်စုတို့ကပူးပေါင်းအကောင့်ထည့်ဖို့ဆောင်ရွက်ဖို့သဘောတူညီချက်ရထားပြီးဖြစ်ပါတယ်။ Pipeline ဖောက်လုပ်မဲ့ဒီစီမံကိန်းဟာငလျင်ကြောပေါ်မှာတည်ရှိနေတဲ့အပြင်အခြားသဘာဝဘေးအန္တရာယ်တွေကိုလည်းဖြစ်ပေါ်စေနိုင်တဲ့အတွက် Pipeline ဖောက်လုပ်မဲ့အစားတင်မောနဲ့တင်ယူပို့ဆောင်တာကပိုပြီးကောင်းမွန်မယ်လို့သူတေတီတူဦးကိုကူကားပြီးဆောင်မရှင်ကရေးထားပါတယ်ရှင်
။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနိမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32.40.48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ラインဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လင်းပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ラインဒို19 25 32နဲ့စနေတနင်္ဂနွေမှာラインလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာラインဒိုမီတာ25 32နဲ့ラインလက်မီတာ190ကနေပြန်လည်ပြီးထုတ်လင်းပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။ line meter 3240 48အပြင် line meter 190ကနေလည်းတိုးချဲ့ထုတ်လွှင့်နေပါပြီ။အခုဒုတိယပိုင်းမှာနားဆင်ကြရမယ့်သတင်းချွာတွေတဲမှာတော့
လက်ရှိရွှေဝယ်စုမယ်ဆိုရင်တော့အဲ long term investor တွေတော့ကောင်းပါလေ။အဲဒါပေမဲ့ကျွန်တော်တို့ပုံမှန်အရောင်းဝယ်လုပ်တဲ့လူတွေအတွက်ကြတော့လက်ရှိရွှေလေးဟာ
ရွှေစည်းချလာတော့ရွှေဝယ်စုဖို့အချိန်ရောက်ပြီလားဆိုတာကိုပတ်စင်စီးပွားရေးကဏ္ဍမှာတင်ပြပါမယ်။အမှုပညာရှင်တွေအကြောင်းစုစည်းတင်ပြပေးမယ်တက်တက်ရောက်တဲ့လွှာ American Indian သုံးအင်္ဂလိပ်သင်ကန်းစာကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့မြန်မာတခွင်အပတ်စဉ်ကဏ္ဍကိုနားဆင်ကြရပါမယ်။မွန်ပြည်နယ်ဘီးလင်းမြို့နယ်မှာကုန်ချမ်းရှာလာလို့ဝါးနဲ့ထုတ်တဲ့လူသုံးကုန်ပစ္စည်းထုတ်လို့ရောင်းချမှုကတိတိတသာသာကျဆင်းသွားပါတယ်။ဝါနဲ့လုတ်တဲ့လက်မှုပစ္စည်းရောင်းချသူတွေဘလို့အခက်တွေ့နေကြတယ်လဲဆိုတာကိုမြင့်မခသတင်းအေဂျင်စီကမတ်မေတကြံဟိန်တင်ဆက်ပေးထားပါတယ
်။မွန်ကြီးနယ်ဘီလင်းမြို့နယ်မှာရှိတဲ့ဝါတွေရှားပါလာလို့ဝါနဲ့ထုတ်လို့တဲ့တနိုင်တပိုင်လူသုံးကုန်ပစ္စည်းရောင်းချသူတွေအနေနဲ့တွက်ချီပကက်ဖြစ်လာတယ်လို့ဝါလုပ်ငန်းရှင်တွေကပြောပါတယ်။ဘီလင်းမြို့နယ်အတွင်းမှာရှိတဲ့ခြေရွာတွေမှာဒေသထွက်ဝါတွေကိုသုံးပြုပြီးတော့တနိုင်တပိုင်လူသုံးကုန်ပစ္စည်းတွေထုတ်လို့ရောင်းချနေကြပါတယ်။ဝါနဲ့ပြုလုပ်ထားတဲ့ကလထိုင်း၊ဂတင်း၊ဝါခမ၊ဝက်ကက်၊ဇပွဲ၊တောက်ရီဝူဖုံ၊တောက်ရီကွက်ပတ်စံအိတ်ပလိုင်းဝါလင်ပန်းစတဲ့အလှဆင်ပစ္စည်းတွေပြင်ဝါလက်ကာတွေကိုလည်းပြုလုပ်ရောင်းချနေကြတာပါ။2016ခုနှစ်ကစတင်ပြီးတော့တနှစ်တည်းတနှစ်ဝါကုန်ကျန်းတွေရှားပါးလာတာကိုတွေ့ကြုံရတဲ့အပြင်ဝါစည်းမျိုးလည်းမြင့်တက်လာတဲ့အတွက်ဝါအသုံးပြုလူသုံးကုန်ပစ္စည်းထုတ်လုပ်ရောင်းချသူတွေအနေနဲ့အကျိုးအမြတ်နည်းပါးလာပြီးလုပ်ငန်းအဆင်မပြေဖြစ်လာတယ်လို့ဆိုပါတယ်
တွင်ကျဲတယ်အရင်ကဆိုရင်တော့တရားလုံးလို့အများကြီးလောက်ကြတာပေါ့အခုကျတော့ဒီဝါပိုက်တွေကလည်းဈေးကြီးတယ်ဝါပိုက်တွေကလည်းရှားတက်ရှားလာတယ်အဲ့တော့ကလထိုင်လုတ်ပေမဲ့တချို့ကျတော့မရောင်းတော့ဖောက်တယ်မယူဖောက်တယ်တွေနားလာတော့ပေါ့ဥမာနောက်ဝါတွေကလည်းရှားသွားတယ်ရှားသွားတဲ့အတွက်ဝါအရင်တစ်စီး2000ဆိုရင်အခုနှစ်ဆိုကားတစ်စီး3000ဆိုရင်ဘာမှမပါဘူးပေါ့အဲ့လိုတွေဖြစ်တဲ့အတွက်တချို့ကျတော့လည်းမကြိုက်တော့ဘူးဒီရောင်းတဲ့လူတွေကျတော့ရောင်းဝယ်တွေကပါတဲ့အတွက်ကဈေးတွေကလည်းဘယ်လိုပြောမလဲသူတို့ကတူတောင်းလို့ရှိကိုရရလည်းမပေးနိုင်ဘူးအဲ့လိုမျိုး
ဝါလုံငန်းလုတ်ကင်နေသူတူကလည်းခုလိုပြောပါတယ
်။ဒီဝါသတင်းကြီးရောပုံစံနဲ့ဝါကလေးခံတယ်။တယောက်ထိုင်နေလုတ်တယ်။ဟိုအဲ့တဲ့ဟာတွေလုတ်တော့ပေါ့။ပြင်ဘက်တွေပေါ့။ဒီနည်းပုံနဲ့တော့ရှိတယ်။ဝါအခက်ခဲလို့ခိုင်နေကြတဲ့ကြာလို့ဒီနေ့အခက်ခဲမှုပူပြီးဈေးပုံများတော့ပေါ့။
လူသုံးမှုပစ္စည်းတွေထုတ်လုပ်တဲ့နေရာမှာတော့မြက်ဆန်ကျဲဝါမျိုးကိုအဓိကထားပြီးတော့အသုံးပြုကြပါတယ်။ရခိုင်နှစ်တွေတုန်းကတော့ဝါစင်းနှုတ်အနေနဲ့ဟိုက်ချက်ကားတစ်စီးစာဝါတစ်ခေါက်ကို7000ခန့်ပေးဝယ်ခဲ့ရပြီးမြန်ယခုနှစ်မှာတော့ဟိုက်ချက်ကားတစ်စီးစာဝါတစ်ခေါက်ကို7000ထိပေးဝယ်နေရတယ်လို့သိရပါတယ်။ဒါ့အပြင်ဝါအရေးသွေးပေါ်မှာမူတည်ပြီးတော့စင်းနှုတ်ကွာခြားချက်လည်းရှိနေပါသေးတယ်
။အဲဒါဆို1000ခွဲ2000လောက်နဲ့အခုဆို3000ခါကြမ်း3000ခွဲထိပေးဝယ်တာပါရှာရတယ်ကျန်လေအကြက်တစ်စီး3000ခွဲပေါ့2800အလိုမျိုးလေးပြောဝါနေထားဝင်ကြည့
်ဝါရီပေါ်များစင်ကာလာတုန်းကဝါကိုလူတလောက်ရရှိနိုင်တယ်လို့ဈေးနှုန်းနဲ့တက်တာတဲ့အတွက်ဝါလူသုံးကုန်ပစ္စည်းထုတ်လို့ရမှာတွက်ချိတ်ကိုက်ခဲ့ပါတယ်လက်ရှိအချိန်ဒီမှာတော့ဝါလုပ်ငန်းကနေအကျိုးအမြတ်နေပါလာတဲ့အပြင်ဝါလိုအပ်ချက်တွေရှိနေတဲ့အတွက်လုပ်ငန်းအဆင်မပြေမှုတွေလည်းရှိလာတယ်လို့ဆိုပါတယ်
သူတို့ခောက်လို့ဆင်တော့ဝယ်ရလွယ်တယ်အဲ့ဒီမျောတွေပိတ်လို့ဆင်တော့ဝယ်ရခဲ့အခါတိုင်းလောက်တော့မရတော့ဘူးလို့ပြောခါတိုင်းတည်းလုံးရင်5000လောက်ကျန်တယ်ဆိုတော့ကတော့3000လောက်ပဲကျန်တော့ဒီဥစ္စာ3000လောက်ပဲပြီးရတရားဝယ်ရတယ်ဟုတ်တယ်တွင်တာဈေးနဲ့လူတွင်ရတယ်ပြီးရရတဲ့လောက်ပင်လို့ရတယ်သူကဆိုက်ဆုပ်သူတို့မာတာကတင်မာတာဒီလိုတွင်ဘက်မာတာဟိုကအသေးလေးတယောက်ထိုင်လို့အဲ့လိုမာတာအဲ့ဒါတစ်ခုနဲ့ထားရလို့ပြောတာပါအခါတိုင်းလို့ရောင်းမကောက်ဘူးက
ဝါလုံငန်းလောက်ကင်နေသူတူကလည်းခုလိုပြောပါတယ
်ဆယ်ရောရရတော့ယူတယ်အဲကိုကမရိုက်နိုင်ဘူးကြီးကျားတော့တော့မလာပါဘူးဟိုမှာအခုဒီနေ့ကျဲလောက်တော့ကို2000 5000သုံးသောင်းရတယ်ပေါ့ဝါဘူးလောက်ကားဘူးပဲပြီးသွားရဲ့ဝါဘူးဒီပစ္စည်းအဲ့ဘူးတို့ဂျိုယိုဘူးတို့ဖက်ပြီးသွားရင်အခုတော့900တစ်သောင်းတစ်သောင်းကိုပဲအဲ့လောက်ဒီလိုကျန်တာပေါ့အလုံးရင်ထွက်ရင်ထွက်စလို့ကိုကျန်တာပေါ့
ဝါထုတ်လို့သူတွေအနေနဲ့တွက်ချေမကိုက်တဲ့အတွက်တစ်နှစ်တစ်နှစ်လောက်ကိုင်းသူနေပါလာပြီးတော့အများစုကတော့ဝင်ငွေကောင်းတဲ့တခြားလုပ်ငန်းတွေဒီပနိုင်ငံတွေစီကိုပြောင်းရွှေ့နေထိုင်ပြီးတော့လောက်ကိုင်းနေကြရဲ့လို့သိရပါတယ
်ဒီကစားတဲ့အလုပ်တွေကြောင်းလောက်ကြရတယ်ဆိုတော့လည်းအဲ့လိုမျိုးကြီးဆက်ဆက်လေးတွေရှိနေတယ်ဒီဆိုင်က
လူစင်းတင်ရောက်လို့မရတော့လူစင်းတင်ရောက်လို့ရရင်ပြန်ပို့ပေးရတယ်ဘောတခြားလောက်ခွက်လို့တော့နေပါတယ်ကျလို့ကနည်းနည်းဥစားအရင်စရတော့အရင်များတော့အပြင်မှာထွက်လို့ရပါတော့အပြင်မှာထွက်လို့အပြင်အလုပ်ရှိတော့ထွက်လို့တော့မရှိတော့ဒီလိုလုံးရပါတော့
တတိယနီချင်းရွာကရွှေကန့်ကောဝါကလထိုင်လူသုံးကုန်ပစ္စည်းအယောင်ဆိုင်ပိုင်ရှင်ကလည်းခုလိုပြောပါတယ်
ဒီစီရအခုနေရာတိုင်းမှာပြတ်နှက်နေတဲ့အတွက်ကအယောင်ဝက်တွေကတော့အရင်နေ့နဲ့မတူဘူးပေါ့နော်အတူမပြားဘူးတွေပါတယ်ပါတဲ့အတွက်အယောင်ဝက်တွေကတော့အရင်တို့မပြတ်နှက်တော့မှဖြစ်ဘူးပေါ့မတွန့်ကျဲတော့တိတ်ပြီးတော့အခုကခိုင်းဆုံးတတိယကျိုးရက်တို့ဒီစင်မှာရက်တို့ကြာရင်ဖျားဘူးတွေလာတယ်ကြာတယ်နောက်ပြီးတော့ခီးတို့ခီးတို့ကဧည့်သည်တွေလည်းများတယ်အခုကခီးတို့ကဧည့်သည်လည်းမရှိဘူးဖျားဘူးတွေလည်းမလာတော့
အရင်တုန်းကဘီးလေးမြို့နယ်မှာဝါကိုတုံးပြပြီးတော့ထုတ်လုပ်တဲ့လူသုံးကုန်ပစ္စည်းထုတ်လို့ရောင်းချသူတွေဟာ200ဝန်းကျင်ခန့်ရှိပြီပဲလေယခုလိုအချိန်တွေမှာတော့100ခန့်သာရှိတယ်လို့သိရပါတယ်
။ဒီကတော့နေဝါပြီးဘာဖြစ်တော့ပင်ပန်းခါတော့မရှိတော့ဘူး။အဲ့လိုမျိုးဖြစ်လာတာပါ။အဲ့လိုပဲလုံနေရတယ်မရှိတော့လေလုံနေရတာပေါ့။မိုးတွင်းနဲ့တွင်းလုံးကြတော့လေဒီကလခိုင်လှုပ်တဲ့လူတွေကြတော့လေအကြိတ်အောက်ပါအောက်ရေအကြိတ်ကြီးတွေကမှသူတို့လှုပ်တယ်။အဲ့ဒါကြတော့အမြင်အချင်းတော့ပဲရောင်းသွားတော့တယ်မိုးကြတော့အဲ့လိုမျိုးဒီຫນွေဝင်နေတဲ့ယာတိလေးမှပဲသူတို့ကအများနဲ့ရောင်းရတာပေါ့နော
်မွန်ပြည်နယ်မှာလဲဝါထွက်ကုန်ကုန်ချမ်းနေရှားပါနေတယ်လို့ကချင်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလဲဝါထွက်ကုန်ကုန်ချမ်းနေရှားပါနေတယ်လို့ဝါလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်ရှင်ကျမမေတ္တချန်ဟိမမြင်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ဖြင့်မြန်မာတခွင်အစီအစဉ်ကို VOA ရုပ်သံအစီအစဉ်တွေမှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အနုပညာသတင်းတွေနားဆင်ရမယ့်တက်တန့်ရောင်သတင်းလွှာနဲ့မနေ့ကအင်္ဂလိပ်သင်ခန်းစာတွေကိုမထုတ်လွှင့်ခင်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြချင်ပါတယ်။မြန်မာငွေကြေးဈေးကွက်မှာအမေရိကန်ဒေါ်လာဈေးချသလိုရွှေဈေးကလည်းကျနေပါတယ်။ကမ္ဘာရွှေဈေးတက်လာပြီးမှလည်းမြန်မာနိုင်ငံတွင်းမှာတော့နေဆက်တွေကနေရွှေအထွက်ကနည်းနေပြီးဒေါ်လာဈေးကလည်းကျနေလို့ဈေးဆက်ကြအောင်မလားလို့ရွှေလုံငန်းအတိုင်းဝိုင်းချမှာတုံးသက်စောင့်ကြည့်နေကြပါတယ်။မန္တလေးအခြေစိုက်ရွှေဈေးကွက်အနိကစောင့်ကြည့်လေလာနေသူကိုသူရာထွန်းနဲ့ကျွန်မဆွေးနွေးထားပါတယ်ရှင
်။လက်ရှိကတော့ဒီတစ်ပတ်သွင်းရတော့ရွှေဈေးကတော့ဟို4000 5000ဝန်းကျင်တော့ကျသွားတာပေါ့နော်။ဘာကြောင့်လဲဆိုတော့အဓိကတော့ဒီပြည်တွင်းဒေါ်လာဈေးပေါ့။ဒါပြည်တွင်းဒေါ်လာဈေးကဒီ1400အောက်ကိုဖောက်ဆင်းပြီးအခုလက်ရှိ1380ဝန်းကျင်ထိကျသွားတာပေါ့အဲ့တော့ကြောင့်မြန်မာရွှေဈေးကလည်းလိုက်ကျတယ်ပုံမှန်ဖြစ်သွားတာပေါ့
မြန်မာဈေးကွက်မှာဒေါ်လာဈေးလည်းကျတယ်နိုင်ငံခြားငွေပေါက်ဈေးလည်းတော့ကျတယ်အခြေအနေမျိုးရှိတယ်ရွှေဈေးကလည်းလိုက်ကျတယ်ဆိုတော့ငွေစုမဲ့သူတွေအနေနဲ့ဘယ်ဟာကိုဝယ်ထားလို့အဆင်ပြေမလဲဒေါ်လာဝယ်ထားရင်အဆင်ပြေမလားရွှေကိုဝယ်ထားရင်အဆင်ပြေမလား
လက်ရှိနေထားရတော့ဒေါ်လာဈေးကတော့ဒီကျွန်တော်တို့ဒီအင်ဂျင်နာချင်းနိုင်ငံတွေရဲ့သူတို့ငွေကြေးတန်ဖိုးထက်ပြီးတော့ရှော့နိုင်မရှော့နိုင်ပါတော့အဲ့ပုံမူတည်တာပေါ့အဲ့တော့လက်ရှိကတော့ဒီဒေါ်လာဈေးကတော့ဈေးကွက်ကတော့အများခံမှန်းလာတော့ဒါလက်ရှိ1300လားအထိကိုဆင်းနိုင်တယ်ပေါ့နော်အာနောက်တစ်ခုကအဲဒီရွှေနဲ့ပတ်သက်ရင်တော့ရွှေဈေးကတော့လက်ရှိကတော့ဒါ12သိန်းအောက်ကိုနည်းနည်းလျော့သွားပြီပေါ့နော်လက်ရှိအချိန်ဒီမှာတော့ဟိုငွေရှိတဲ့တွေကတော့ကျွန်တော်ကတော့ပို့ပြီးတိုက်သွင်းတာတော့ဒီရွှေကိုဝယ်စုဖို့ပို့တိုက်သွင်းတာပေါ့နော်။ဘာကြောင့်လဲဆိုတော့ဒီရွှေဈေးဆိုတာကတော့ဟိုအတက်ကြတော့ဒီဒေါ်လာဈေးလောက်တော့လက်ရှိမှာမကျန်းပေါ့နော်။ပြန်နောက်တစ်ချိန်ဒါရွှေဆိုတာလည်းဒီ long term investment တို့ကတော့ပို့ပြီးတော့ဟိုကောင်းတဲ့တော့မှာရှိပါတယ
်။အစုရှယ်ယာဈေးနှုန်းတွေကကျသွားပါတယ်။ဆိုတော့ဒီချိန်ထဲမှာပဲရွှေဈေးကတော့တက်လာတယ်ပေါ့နော်။ So rom nyamane ngan twin ma yo di kaba shwe si ne light pi lo tet la nai ne ani tha shi ba da la shin
let shi a lo chano di shwe let shi shwe we su me so yin no long dan investor twa lo kaw ma le da bi me chano lo poun man yaung ma lo tet du yi twa ja lo let shi shwe si ha ne nge tet pi lo cha nai che shi di ya bo no ho ai twa ja chano lo chano a ni ne ho a chan du de so yin no let shi dollar yo shwe yo lashi ma wae tha de ya lo po pi lo tin daw me lo lo yu sa ba de
a lo shwe wae chin ne tu ri yauk daw yo a the wae yin kaung ma la thama mho hou a ta line phat ko wae yin kaung ma la
tou nai ne ngwe yin paw mu ti lo no ho u ma de daw a the line ja lo le di pi twin ma a the line ja lo le chano lo yo twet di shi ye twet ja ko a chou myat de khu a ni ne wae yu su kaung me so yin no da a the line ya no tei pi lo a chou myat ma ya nai bo no chano di a tong khe line ya lo yo twet ma shi ye twet ja now we bian phoe yin lwe de atwet jao a chei mi yue bian le yang cha yin ko de pu a sin de ya bo no a lo de ge lo we yu su kaung ne ni nu ya twet lo chano lo di a tong line wo a khe bo no a khe wo chano lo pu pi lo ho a bi ba de
di myama nai ngai ye shwe zi kwe shwe zi nong tat mat chet ka bdu ri ya tat mat ni da ba le
la shi chano lo myama nai ngai shwe zi kwe ko အပိုင်းနှစ်ပိုင်းရှိတာပေါ့နော်ကျွန်တော်တို့ဒီရန်ကုန်မှာရွှေသေးဝက်တစ်ခုရှိတယ်မန္တလေးမှာရွှေသေးဝက်တစ်ခုရှိတယ်အဲ့တော့ဒါတော့ဟိုတရားဝင်ဖွဲ့စည်းရတဲ့အစိုးရအသိမှတ်ပြုအဖွဲ့အစည်းတွေပေါ့နော်နောက်ကျွန်တော်တို့အဲမြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းတို့ကလည်းရှိပါတယ်ဟိုအဓိကတော့ကျွန်တော်တို့ဒီရွှေသေးဝက်ကိုအဓိကဖွင့်တာတော့ဈေးဖွင့်တာတော့ရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းကမနေ့ဆက်လာဖွင့်မှာကျွန်တော်ရွှေသေးစဖွင့်ပါတယ်အဲပြီးရင်မန္တလေးတိုင်းရွှေလုံငန်းရှင်များအသင်းကနှစ်လေ17နာရီကျော်ဆိုရင်ဈေးွက်စောင့်ဖွင့်ပါတယ်အဲ့တော့ညနေ4နာရီလောက်ဝင်ကျင်လောက်ဆိုရင်တော့ဒါဈေးွက်ပိတ်သိမ်းတာပေါ့နော်ဟောဟိုဈေးွက်ပိတ်သိမ်းတဲ့အချိန်ပေါ့အဲ့တော့လက်ရှိမြန်မာနိုင်ငံမှာတော့လက်ရှိဒီရွှေအကြောင်းဝယ်လုပ်တဲ့လူတွေကတော့ဒီရွှေအတင်းကထုတ်ပြန်တဲ့ရွှေအတင်းမှာအကြောင်းဝယ်ဖြစ်တဲ့ဈေးနှုန်းကိုပဲစံနမူနာယူကြတာပေါ့နော်အခုနောက်ပိုင်းမှာတော့ဒီရွှေဈေးွက်ကိုလက်ဝယ်ကြီးဥဒ္ဒါတို့နောက်ဒီရွှေကစားတဲ့ပုံစံမျိုးတွေကတော့အခုနောက်ပိုင်းမှာတော့တိတ်မရှိတော့ပါဘူး။ဟိုမတွေ့ရတော့ပါဘူး။ဟိုဘာကြောင့်လဲဆိုတော့လွတ်လပ်စွာဝယ်ယူရောင်းချနိုင်ခွင့်တော်တော်များများလဲလုံးနေကြတဲ့အတွက်ကြောင့်ပေါ့နော်။ဟိုခွင့်ပြုထားပြီးတဲ့အတွက်ကြောင့်လဲအဲ့လိုမျိုးကတော့နောက်ပိုင်းတိတ်မတွေ့ရတော့ပါဘူးဗျ။
ဒီရွှေလုံငန်းရှင်များအသင်းတွေကနေပြီးတော့တတ်မှတ်နေတဲ့ဈေးနှုန်းတွေခါရောက်တော့ရောဘယ်ပေါ်မှာမူတည်ပြီးတော့တတ်မှတ်ပါသလဲရှင
်။ကျွန်တော်တို့ဒီဈေးကွက်စားဖွင့်တဲ့အချိန်မှာတော့ဒီကမ္ဘာရွှေဈေးရဲ့ဒါပြည်တွင်းဒေါ်လာဈေးရယ်နောက်ဒီဈေးွက်ထဲကဒီဝယ်လူအားရောင်းလူအားအခြေအနေအပေါ်မူတည်ပြီးတော့မှဒီရွှေဈေးစဖွင့်ကြတာပေါ့နော
်အာတကယ်လို့မြန်မာနိုင်ငံတွင်းကနေပြီးတော့ရွှေဈေးကျလာတဲ့အချိန်မှာဒီအင်းကြီးချင်းနိုင်ငံတွေကနေပြီးတော့လှမ်းပြီးတော့ဝယ်လိုက်တဲ့အနေအထားမျိုးပေါ့နော်ကမ္ဘာဈေးနဲ့မြန်မာရွှေဈေးနဲ့ကွာဟတဲ့အခါမှာအမျက်ထွက်နိုင်တဲ့အခါမှာအင်းကြီးချင်းနိုင်ငံတွေကလှမ်းပြီးတော့ဝယ်တယ်ဆိုတော့ဈေးခွက်တခုရှိထားတယ်လို့လည်းကျွန်မသိထားပါတယ်ဆိုတော့အခုအနေထားမှာရောမြန်မာရွှေဈေးကကျနေတယ်အင်းကြီးချင်းနိုင်ငံတွေကဝယ်လိုက်လာတဲ့အနေအထားရောရှိပါသလားလက်ရှိရွှေဈေးခွက်ထဲမှာ
လက်ရှိကတော့ကျွန်တော်တို့ဒီပြည်သွင်းရွှေဈေးခွက်မှာတော့လက်ရှိကတော့တော်တော်များများကတော့အယောင်းဝယ်တော့တိတ်မလောက်ကြတော့ဘောနော်ဒီရပိုင်းကျတော့ဒီအတက်ကြကျန်းတဲ့ရွှေဈေးအတက်ကြကျန်းလာတော့ဒီဒေါ်လာဈေးအတက်ကြကျန်းလာရောဖြစ်တဲ့အတွက်ကြောင့်အဝယ်ယူစုဆောင်အယောင်းဝယ်လုပ်တဲ့သူတွေအနေနဲ့ကတော့လက်တော်မှာစောက်ကြည့်နေကြတာများပါတယ်။အဲနောက်တစ်ခုကကျွန်တော်တို့ဒီနေဆက်ကုန်နေဆက်မှာတစ်ဆင့်ဒီရွှေသွင်းတာတို့ရွှေပြန်ထွက်တာတို့ဟာလည်းလက်တော်အနေထားကတော့ကျွန်တော်တို့ဟိုကြားတော့တော့လောဆယ်တော့မရှိသေးပါဘူး။ဘာလို့ဆိုတော့လေအကုန်လုံးကနေဆက်မှာလည်းဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဟိုကုန်သွယ်ရေးတွေအကုန်လုံးပိတ်ထားတဲ့အတွက်ကြောင့်လေ။အဲလက်ရှိနေထားကတော့ဒီနေဆက်အဝင်ထွက်ကတော့ကျွန်တော်တို့ဟိုလက်ရှိနေတာတော့မရှိဘူးလို့ကျွန်တော်ယူဆပါတယ
်ဒေါ်ရရှင်များရှင်အခုည9နာရီမှာကျမတို့တရက်လေးလိုက်အစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုလည်းမိတ်ဆက်ပေးခြင်းပါတယ
် COVID-19 ရောဂါကမ္ဘာပေါ်ရှည်ပြန့်လာတဲ့အချိန်ကြီးလူလူကြမှာထိတ်လန့်စိုးရိမ်မှုတွေလည်းတိုးထွက်တိုးလာနေပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခုချိန်ထိအတိမပြုတ်နိုင်သေးပေမဲ့ယောဂကာဝေးရေးနဲ့ယောဂထင်းချုပ်ရေးပြင်ဆင်စရာရှိတာတွေကိုတော့ပြင်ဆင်ရမှာဖြစ်ပါတယ်။ မြန်မာတာဝန်ရှိသူတွေအနေနဲ့ COVID-19 ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးအတွက်လက်ရှိပြင်ဆင်ဆောင်ရွက်မှုတွေဟာအားရကျေနပ်စရာရှိပါသလားလူလူကရောဒီရောဂါပိုးပြန့်နှံ့မှုနဲ့ပတ်သက်လို့သိရှိနားလည်ပြီးတော့ရောဂါကာကွယ်ရေးကိုနည်းလမ်းတကျပြင်ဆင်ထားနိုင်ပါရဲ့လားလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမိများလူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ်ဒေါက်တာရှင်တို့ကိုကြိုဆိုပါတယ်ခင်ဗျာ
ဒီကနေ့ည9:00ရဲ့အစီအစဉ်မတိုင်ခင်ဆက်သွယ်ချဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းရဲ့တယ်လီဖုန်းနံပါတ်က12323822555ဖြစ်တယ်လို့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။အချိန်မီဆက်သွယ်ချဖို့လည်းဖိတ်ခေါ်ပါရစေ။အခုကတော့မအေးတန်နာကျော်ရဲ့တက်တန်ရောက်သတင်းလွှာကိုနားဆင်ကြဖို့အချိန်ရောက်ပါပြီ။
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်သတင်းလာမှာတော့ပြင်တင်နိုင်ငံပါရီမြို့တော်မှာကျင်းပသွားတဲ့ပါရီဖက်ရှင်သတင်းပတ်အတွင်းမှာ Chanel Fashion Show မှာပြသွားတဲ့လက်ရာတွေကတော့နေတိုင်းဝတ်ဆင်လို့ရတဲ့အဝတ်အစားမျိုးတွေအများကြီးလို့ဆိုပါရည်ဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအပိုင်းဝန်ကသတင်းတူတူထားတဲ့ကိုပြောပြပေးသွားပါမယ်ပြင်တင်နိုင်ငံမှာကျင်းပတဲ့ပါရီဖက်ရှင်သတင်းပတ်အတွင်း Chanel Fashion တစ်စိတ်ရဲ့အင်္ဂါနေ့ Fashion Show မှာတော့ကဘောဝါနဲ့ဘေးကွဲကျဲသီးတဲ့ဘောင်းမီအရှိတူမျိုးစုံနဲ့ကောက်အင်းကြီးရှိတွေကိုဖောဖောတီတီတွေ့ခဲ့ရတာပါ။ပါရီဖက်ရှင်သတင်းပတ်အစုံရှိုးတွေကအခမ်းအနားဆုံးဖက်ရှင်ရှိုးလည်းဖြစ်ပါရဲ့။မနေ့ကမှကွယ်လွန်သွားတဲ့ Chanel ဒီဇိုင်နာ Karl Lagerfeld မရှိရတဲ့နောက်ပိုင်း Chanel Fashion တိုင်းရဲ့ဒုတိယဒီဇိုင်နာ Virginie Viard လက်ရာတွေဖြစ်ပြီးတော့အဖြူမဲမိခိုးရောင်တွေများများဆဆသုံးထားတာတွေ့ရပါရဲ့။ဒီရောင်တွေကလည်း Chanel ရဲ့အမှတ်သားလို့ပြောလို့ရမှာပါ။အရောင်တွေထဲမှာဆိုရင်တော့ raspberry ပန်းရောင်၊ pandy ဇင်းရောင်တွေကိုစောင်းရာတီ fashion ဖန်တီးမှုတွေဒီမှာတုံးထားတာတွေ့ရပါလိမ့်မယ်။နွားချောင်းသူစတိုင်ပေါင်းပြီးနဲ့ model တွေကနှစ်ယောက်ဆက်ဘူးအရှိတွေစီးထားတာလည်းတွေ့နိုင်ပါသေး။ဒီ fashion show ရဲ့အမှားစကားမှာတော့ designer Virat ကအထူးတလဲမွတ်မံမှုမလုပ်ထားတဲ့ချစ်ချင်းမြတ်တာဖွဲ့ကျူးမှုအတွန့်အတွေ့မပါတဲ့ခံစားချက်မျိုးလို့ရေးထားပါသေး။show ပြင်ဆင်ကလည်းခါတိုင်း Chanel show တွေနဲ့မတူဘဲနဲ့တော်တော်လေးကိုစိတ်ကြလားဆန်တဲ့ဖန်တီးမှုမျိုးတွေတွေ့ရပြီးတော့ရေးခဲ့တဲ့ကျွန်းတွေကိုရောက်သွားတယ်လို့ပြင်ဆင်ထားတာပါ။အဲ့ဒီမှာမှ model တွေကမှန်ရောင်ပြောင်းလဲတဲ့ကျန်းပေါ်မှာလမ်းလျှောက်ပြကြပါလိမ့်။နာမည်ကျော်ဆယ်ကျော်သက် model Kyra Gaba ကပခုံးမြက်အမဲရောင်ဂါဝင်ရှင်နဲ့ရဲနာစီကျဲကပတ်ပတ်ထားတယ်လို့ပွဲသိမ်းမှာထွက်လာတဲ့ super model Gigi Hadid ကတော့ဘိုက်ပေါ်အမဲရောင်အင်ဂျီဘောင်းမီတူတို့ကိုကောက်ဝင်းကြီးရှိင်းနဲ့တွဲဝတ်ပြထားပါလိမ့်။အခုဒီဇိုင်နာ VF က230 Chanel ဒီဇိုင်နာလုတ်သွားတဲ့ကွယ်လွန်သူသူဆရာ Karl Lagerfeld ရဲ့ခြေရာမီအောင်လိုက်နိုင်မလားဆိုပြီးတော့ဒီပွဲကိုအများကစိတ်ဝင်စားစောင့်ကြည့်ခဲ့ကြတာပါဒီပွဲကိုလာတက်ခဲ့တဲ့ပြင်သစ်ရုပ်ရှင်မင်းသမီး Carita Dor ကတော့ဒီရှုမှာ Karl Lagerfeld ရဲ့အနံ့အသက်တွေတွေ့နေရဆဲဖြစ်ပြီးတော့ပို့ပြောအခုခေတ်ကိုထိဟတ်တဲ့လက်ရာတွေလည်းဖြစ်တယ်လို့ဆိုပါတယ်ဒီနေ့ပြသွားတဲ့အဝိစားတွေကနေ့စဉ်သွားလာလှုပ်ရှားမှုမှာဝေလို့အဆင်ပြေတဲ့အထက်လေးတွေလို့သူနဲ့သူတငယ်ချင်းတွေထင်ကြောင်းမင်းသမီးကပြောပါတယ်ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစိုးရိမ်နေပြီးတော့ပြင်သစ်နိုင်ငံမှာလည်းလူများများအဆူဝေမှုပိတ်ပင်ထားတဲ့အချိန်မှာကျင်းပတဲ့ဒီဖက်ရှင်ရှိုးကိုတက်ရောက်တဲ့သူတချို့ကတော့ဒီဇိုင်းထွင်ထားတဲ့နှာခေါင်းစည်းမျက်နှာဖုံးတွေဝေးလာကြတာတွေ့ရပါတယ်။ဒီဆက်ရက်တာကျင်းပတဲ့ဖက်ရှင်ရှိုးကိုတရုတ်နိုင်ငံကလူမှုကွန်ရက်နာမည်ကျော်တွေဖက်ရှင်အဝယ်တော်တွေရောက်လာခဲ့ကြပါပြီ။တခြားနိုင်ငံစုံကဖက်ရှင်အယ်ဒီတာတွေနဲ့အဝယ်တော်တွေတော့ရောက်လာခဲ့ကြတာပါ။တရုတ်နဲ့ထိုင်ဝမ်ကဒီဇိုင်နာတချို့ကတော့ကိုရိုနာပိုးကူးစက်ပြန့်ပွားမှုကြောင့်ဒီဖက်ရှင်သတင်းပတ်ကနေနှုတ်ထွက်သွားကြတာဖြစ်ပါရဲ့ရှင်ဒီသတင်းရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြည့်ကြပါလိမ့်မယ်။ I'll have my own yacht. I'll have my own jet. Take it on the side and brush it.
မအေးခနာချော်ရဲ့
အပတ်စဉ်တက်တက်ရောင်းသတင်းလွှာပါဝင်VOA ရဲ့အပတ်စဉ်ကဏ္ဍတွေကိုတော့ကျမတို့ရဲ့ဝက်ဘ်ဆိုက်ဖြစ်တဲ့
Remember, blessing o chekane idiom atonwigo, timpia pimamu, patmauzo.
Blessing in disguise.
Go timpia pimapipani. Salumanga, blessing, blessinga, bless, bless, sure, chigan wohayaga, sente labi, Korean bada atonuya, gongji pira pipani, nan damamho, nan pide. Blessing Garo Gongji Mingla Pipani. Nizin Adongri Maro Gomyada Mingla Shida Ajo Jesu Kanzayada Sula Deva Pidagu Yinumari. Ubama Jama Jinha Ladeva Lusui Good Health is a blessing Lu Yinum Piolu Yada Bokim. I in Garo Tema DISGUISE Disguise Ga Yopietara Suro စကွိုက်ခုံရဲ့တိုက်ရိုက်ဒီဘေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင့်တဲ့လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည့်ဖြစ်စေကောင်းသည့်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင့်တဲ့လာတာဖြစ်ပါလေ
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather. I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather. Mixed blessing.
M-I-X-E-D, mixed ga. M-I-X, mix, sure, verb, kriya gani, sintela bi, yonora, yora gu, sura pipari. M-I-X-E-D, mix garo, past tense, ridvo gu piare, yono pida gu, yinuna pipari. Diniyama, nan noun pide, blessing, sure, kauni mingla, sure, wohaya gu, shima, adjective nama wididra pi, don't you, tara mu, pelu blessing le, pelu kauni mingla le, sure, no. ယောနီတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ယောနီတဲ့ဆိုတော့အဆိုးနဲ့အကောင်းယောနီတာပေါ့ရှင်။အရှင်ဆုံးဥပမာပေးရမယ်ဆိုရင်တော့အနုမြူစွမ်းအင်ကိုတီထင်ခဲ့တာတိတ်ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အနုမြူစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အနုမြူဘုန်းလို့ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးရိုးရှိတယ်လို့သုံးသပ်ကြပါတယ်။ဒီအ အဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင်းပဲရှိတယ်လို့အဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင်းရောနေတာပေါ့။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich.But their marriage ended in divorce.
ကျွန်တော်ကိုနေသူဇနီးတို့ဒေါ်လာ300ထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါ။သူတို့တိတ်ကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အင်တောင်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
တော်ရှင်များကိုခုနောက်ဆုံးတင်ပြပေးမှာကတော့
Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက C O U N T count ကရေးတွေ့တာ Y O U R ယောဂသင်ဤ BLESS INGS blessings ကကောင်းကြီးမင်္ဂလာဆုလာဆိုတော့သခိုက်ထုံရဲ့ထိုက်ရိုက်အဖြေပဲကကောင်းနဲ့စိတ်ချမ်းသာစရာဖြစ်တဲ့ဟာတွေကိုရေးတွေ့ကြည့်ပါပေါ့ရှင်။ idiom အသေးပဲကလည်းရှင်းပါလေ။ကိုကံကောင်းတာကိုကျေးဇူးတင်မှုဖြစ်ပါလေ။အထူးသဖြင့်ကျမတို့မြန်မာဗုဒ္ဓဘာသာမှာလည်းကိုယ့်ဘဝမှာလောဘဒေါသမောဟရှိမဲ့အစားရှိတာနဲ့ရောက်ရင်းတင့်တိမ်ပြီးရှိတာကိုတန်ဖိုးထပ်တတ်တာဖြစ်ပါလေ။ဥပမာလူဖြစ်ရတာကိုကျေးဇူးတင်ဖို့ကိုယ့်ဘဝမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့အစားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါလေ။
Many refugees count their blessings to be resettling in America.
ဒုက္ခသည်အများပြားကသူတို့အမေရိကန်ပြည်ထောင်စုမှလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွေ့ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Many refugees count their blessings to be resettling in America. Blessing in disguise, mixed blessing, count your blessing.
တို့ဖြစ်ကြပါလေ။နောက်တစ်ပတ်ခုလိုချင်းမျိုးမှလည်း idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါရှင်
။တော်လမတန်စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကိုပြန်လည်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်။ဝေဖန်အကြံပေးကြဖို့ကိုလည်းလိုက်လိုက်လဲလဲဖိတ်ခေါ်ပါတယ်ရှင်။ VOA American အသံရဲ့အင်္ဂါနေ့မနေ့ခင်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်ကိုတော့မနေ့၈ :00 ကနေ၉ :00 အထိလိုင်းဒိုမီတာ20 kHz 15113ည line to meter 25 kHz 11823ည line to meter 32 kHz 9335တို့ကနေပြီးတော့လဲပြန်လဲနားဆင်နိုင်ကြပါတယ်ရှင်အခုတော့ကိုစောဝန်းလှိုင်ကသတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင
်ပြည်ပတိုင်းမှာကိုရိုနာဗိုင်းရပ်စ်အဆိုးအဝါဆုံးဖြစ်နေတဲ့အီတလီအစိုးရကဒီဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်အောင်ကြိုးစားတဲ့အနေနဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့ခီးသွွာလာခွင့်နေကန့်သက်ပြင်လိုက်ပါတယ်။ဒီကန့်သက်ချက်ကြောင့်လူပေါင်းတန်း60နီးပါးခီးသွွာလို့မရကြတော့ပါဘူး။ဒီချိန်မှာပဲကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံအများပြားမှာခြေကုပ်ယူလာနေပြီဖြစ်တာကြောင့်ဒီရောဂါဟာကမ္ဘာအနှံ့ဖြစ်ပေါ်နေတဲ့ကပ်ရောဂါကြီးဖြစ်လာဖို့နှိစ္စလာနေပြီဖြစ်ကြောင်း WHO ကမ္ဘာကျန်းမာရေးအဖွဲ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်နိုင်ငံပေါင်း100ကျော်ကူးစက်ပြန့်နှံ့လာနေတာအပါအဝင်ကမ္ဘာရေနံဈေးကွက်အပေါ်စိုးရိမ်မှုတွေရှိနေတာကြောင့်တနင်္လာနေ့ကအစုရှယ်ယာအညွန့်ငွေတွေတိတိတသားထိုးကျသွားခဲ့ပါတယ်။ညောင်မျိုးကအဓိကအစုရှယ်ယာအညွန့်ငွေတွေဟာလည်းတနင်္လာနေ့ဈေးကွက်ဆောက်ဖွင့်တဲ့အချိန်မှာ900ခန့်လုံးကျသွားခဲ့ပြီးတနေ့ကုန်ပြန်တက်လိုက်ကျလိုက်နဲ့ဖြစ်နေခဲ့ပါတယ်။မြန်မာစစ်တပ်ကရိုက်တာသတင်းဌာနနဲ့ဗုဒ္ဓတော်မျိုးနယ်အမျိုးသားလွတ်တော်အမတ်ကိုရာဇဝမှုမြောက်တဲ့အသေးဖြစ်မှုနဲ့စစ်တရားဆွဲလိုက်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်စစ်တပ်ကပြစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကရိုဟင်ဂျာအမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဘူးတိတောင်မြို့နယ်အထက်လွှတ်တော်မှပြောတော့ကိုကပြီးရိုက်တာသတင်းမှာဇန်နဝါရီလ25ရက်နေ့ကဖော်ပြခဲ့တဲ့သတင်းကိုစစ်တပ်ကကန့်ကွက်တဲ့အနေနဲ့အခုလိုလှုပ်ဆောင်တာလည်းဖြစ်ပါတယ်ကရင်ပြည်နယ်ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတက်ကြွလှုပ်ရှားသူတို့ကိုရဲအဏာပိုင်တွေကမလ6ရက်နေ့ကဖမ်းဆီးခဲ့ပါတယ်ဖန်စီခံရသူဟာစောတာဘိုးဆိုသူဖြစ်ပြီးသူ့ကိုဖန်စီတဲ့အကြောင်းရင်းကိုတော့အတိအကျမသိရသေးပါဘူး။တန်လင်းမြစ်ထင်းထင်းကာကွယ်ရေးကွန်ရက်နဲ့မြန်မာနိုင်ငံမြစ်ချောင်းများဆိုင်ရာကွန်ရက်အဖွဲ့တို့ကမလ9ရက်နေ့ကထုတ်ပြန်ကြတဲ့အရာဆိုရင်စောတာဘိုးကိုဖန်စီခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရဟာဥပဒေနဲ့မညီဘူးဆိုပြီးကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်ခင်ဗျာ။
ကိုယ်စဝန်းလိုင်းကနောက်ဆုံးရသတင်းတွေကိုအချင်းချုပ်ပြီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကမိုင်းအင်ဂျင်နိုင်ပါအင်ဂျင်နီယာက Crash Van ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့ VOA Radio အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ16 1925တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်းလန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျမသင်္ကြန်ထိုက်ပါ။
This program has come to you from the Voice of America, Washington.